ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကမ္ဘာနိုင်ငံအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းအသီးသီးကကာကွယ်တိုက်ဖြတ်နေကြတာမှာ FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့အတူမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်လည်းပါဝင်လှုပ်ဆောင်နေတယ်ဆိုပြီး FIFA ကဒီကနေ့မှသတင်းထုတ်ပြန်လိုက်ပါတယ်မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ဟာမြန်မာဆိုးရွားချမ်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးမြို့သားဘောလုံးအကယ်ဒမီတူဝနာမြို့သားလေးကျင်းစခန်းနဲ့လက်ရွေးစင်အားကစားသမားတွေရဲ့အဆောင်တွေကို FIFA ကနေမြန်မာနိုင်ငံကိုပြန်လာတဲ့သူတွေကိုတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးတဲ့နေရာတွေအဖြစ်အသုံးပြုဖို့လှုံ့ဆော်ခဲ့တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်ဒါပြင်အဲ့ဒီနေရာတွေမှာတီးတန့်ခွဲပြီးစောင့်ကြည့်စစ်ဆေးခံရသူတွေကိုလည်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဘက်ကအစားအစာနဲ့တယ်လီဖုန်းဆင်ကပ်တွေပေးသွားမှာဖြစ်တယ်လို့သူတို့ကိုစောင့်ရှောက်ကူတာပေးနေတဲ့ဂျမားရေးဝန်ထမ်းတွေကိုလည်းအစားအစာနဲ့ကုန်ကျစရိတ်တွေပေးသွားမှာဖြစ်တယ်ဆိုပြီးတော့လည်းပြောပါတယ်ဒါပြင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကမ္ဘာဘောလုံးအဖွဲ့ချုပ်နဲ့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO တို့ကသတ်မှတ်ထားတဲ့လှုပ်ဆောင်ချက်တွေနဲ့အညီမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ကလည်းပြည်သက်တွေကိုဗိုင်းရပ်စ်ကာကွယ်ရေးပညာပေးမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်ဆိုပြီးတော့ဖော်ပြထားပါတယ်မြန်မာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးဇော်ဇော်ရဲ့ ARD Foundation ဟာ COVID-19 ကူးစက်ရောဂါတိုက်ဖျက်ရေးအတွက်ဝေဘာကြီးဆေးရုံနဲ့ရန်ကုန်ကလေးဆေးရုံတွေကိုလည်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာသိန်း1000လူဒန်းထားတယ်ဆိုပြီး FIFA ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ